ကချင်စစ်ဘေးရှောက်ဒုက္ခသည်တွေနေရရင်မှပြန်လဲအခြေချနိုင်မို့ဆိုရင်ကချင်ပြည်နယ်မှာဖြစ်နေတဲ့စစ်ပွဲတွေကိုတားဆီးနိုင်မှာဖြစ်မယ်လို့စစ်ရှောင်ဒုက္ခသည်တွေကိုကုညီကယ်ဆယ်ရေးတွေလှုပ်ဆောင်ပေးနေတဲ့အဖွဲ့အစည်းတွေကပြောဆိုလိုက်ပါတယ်။ဒုက္ခသည်တွေစစ်ရှောင်စခန်းမှာအခုလိုခိုလုံနေရတာဟာယာယီကိစ္စသာဖြစ်တယ်လို့နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကကချင်ပြည်နယ်မြစ်ကြီးနားမြို့စိန့်ဂျိုဇက်စ်ကက်သလစ်စစ်ရှောင်ဒုက္ခသည်စခန်းမှာဒီကနေ့ပြောဆိုခဲ့ပြီးကုညီကယ်ဆယ်ရေးအဖွဲ့တွေကအခုလိုပြောဆိုလိုက်ကြတာပါ။အကြောင်းဆုံးကိုတော့ကိုညံဝင်းအောင်ကစူးစီးတင်ပြပေးထားပါတယ
်။နိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်နဲ့အဖွဲ့ဟာအောက်တိုဘာ19ဒီကနေ့နေ့လယ်ပိုင်းကမြကြီးနားမြို့ပါလာနာအရက်မှာရှိတဲ့စိန့်ဂျိုးဆက်ကက်သလစ်အသင်းတော်ကဖွင့်လှစ်ထားတဲ့စစ်ရှောင်ဒုက္ခသည်စခန်းကိုတွားရောက်ပြီးဒုက္ခသည်တွေအတွက်အထောက်ပံ့ပစ္စည်းတချို့ကိုပေးအပ်ရင်းဒုက္ခသည်စခန်းထဲဖွင့်လှစ်ထားတဲ့ရိုးရာရက်ကန်းစင်တွေကိုတွားရောက်လေ့လာခဲ့တာပါ။ဒုက္ခသည်တွေစစ်ရှောင်စခန်းမှာအခုလိုခိုလုံနေကြရတာဟာယာယီကိစ္စသာဖြစ်ပြီးမိမိတို့နေရရင်းမှအမြန်ပြန်ပြီးအခြေချနိုင်အောင်အစိုးရဘက်ကစ조사လုပ်ဆောင်သွားမယ်လို့ဒေါ်အောင်ဆန်းစုကြည်ကစိန့်ဂျိုဆက်စစ်ရှောင်စခန်းမှာပြောသွားပါတယ်
။ကျမတို့ရဲ့အကြံဉာဏ်ကြီးတဲ့ချက်ကတော့အားလုံးဟာကိုယ့်ရဲ့ကိုယ့်ရမှာကိုပြန်ပြောအေးချမ်းရဲ့ကွန်ပျူတာတဲ့ဆိုနေနိုင်ဖို့ပဲဖြစ်ပါတယ်။ဒီလိုစခန်းလေးကိုလာတဲ့ဆိုတခဏပဲလို့ပဲစိတ်ထားအမြဲစိတ်ထဲမှာထားနေချင်ပါတယ်။ဒီလိုစခန်းလေးဆိုတာရေရှည်နေလို့စခန်းလေးမဖြစ်တဲ့မှာဘူး။ဒီလိုစိတ်ဓာတ်တွေလည်းကျမတို့ရရှိတဲ့မှာငါတို့ရောငါတို့ရငါတို့ရကိုပြစ်ခဲ့ရပြီဆိုတဲ့စိတ်ဓာတ်တွေမဟုတ်ခဲနဲ့ခဏတစ်ခေတ်ပြစ်ခဲ့ရပြီ။ဒါနဲ့တစ်ချိန်တစ်ခါမှပြန်ပြီးတော့တို့ရဲ့ရရွာတွေကိုတို့ပြန်နေထူတော်မယ်။တို့ရဲ့ရလာတွေမိញံရေးအတွက်တည်တန်းခံရေးအတွက်ခွန်ပြိုးရေးအတွက်ငါတို့ဝိုင်းလုပ်မယ်ဆိုတော့အဲ့လိုစိတ်တွေကိုမိမိအားပေးဖို့လည်းအင်တာမှာအရေးကြီးပါတယ်။ကျမတို့အနေနဲ့အဲဒီလိုနေရာရှိတဲ့ဆောက်သွားတဲ့ပြည်ပြည်သားများဒီလိုပုံစံနဲ့တစ်ခါမှနေနေရတာလုံးဝမသိမြောက်ပါဘူး။အများဆုံးကိုယ့်ရကိုယ့်ရမှာကိုယ်အေးအေးချမ်းချမ်းခွင့်ပြုတက်ဆောင်နေနိုင်ဖို့အတွက်ကိုကျမတို့ဂျူလာပါတယ်။ဒီဟာအတွက်လည်းအတတ်နိုင်ဆုံးစ조사တော့မှာပါ။조사တဲ့နေရာမှာလည်းကျမတို့ကိုဒီကာယကံရှင်များကိုယ်တိုင်ကနေပြီးတော့ဝိုင်းဝန်းပြီးတော့ကူညီပေးကြပါလို့မြတ်တရားခံနေတယ်။ဒီကုန်းချုပ်ပဲ
။ဒေါန်ဆန်းစုကြည်ရဲ့အခုလိုပြောဆိုချက်ကိုကြားရတဲ့ဒုက္ခသည်တွေကစိတ်အင်အားဖြစ်မိတယ်လို့ပြောဆိုကြကြောင်းဒီကနေ့တွေ့ဆုံပွဲကိုတက်ရောက်ခဲ့တဲ့ဂယုနာလူမှုစည်းလုံးညီညွတ်ရေးအစင်းကမဆိုင်နုကပြောပါတယ်။
IDB ဘက်ကတော့ဘာမှတင်ပြခွင့်မရှိဘူးပေါ့နော်အဓိကတော့ကျွားတော့ IDB ကက်မှာဒီမှာ IDB ရဲ့ base ကပြောသွားရင်ဒီတော့ကက်မှာပဲတက်တက်လုံးနေနေဆိုရဲစိတ်ထားတွေမထားဖို့အတွက်ပေါ့နော်ဒီချင်းချင်းကြရင်ကိုယ့်ရဲ့ရိုက်ရွာပြန်ရမယ်ဆိုရဲစိတ်ဓာတ်တော့အများကြီးထားဖို့အတွက်ပေါ့ဒီမှာကျွားအားပေးသွားရင်ပေါ့ဒါတော့တကယ်လည်းပြောတင်တဲ့စကလုံးတွေလုံးနေတယ်ပေါ့နော်အဲဒီလို IDB တွေကိုလည်းတော်တော်များများကိုမင်းကြည့်တယ်ပေါ့သူတို့အနေနဲ့လည်းခွန်အားရတယ်လို့ပြောကြတယ်ပေါ့
စစ်ရှောင်စခန်းတွေဟာယာယီကိစ္စသာဖြစ်တယ်လို့ဒေါ်စုကပြောပေမဲ့လက်တွေ့မှာတော့ကချင်စစ်ရှောင်ဒုက္ခသည်တွေနေရရင်မှပြန်အခြေချဖို့ဆိုရင်စစ်ပွဲတွေကိုတားဆီးနိုင်မှဖြစ်မယ်လို့မဆိုင်နုကထောက်ပြပါတယ
်အဲ့တော့ဒါကတော့အဓိကတော့ဘယ်လိုပြောမလဲစစ်ပွဲတွေစစ်ပွဲရှင်နေရာမှာဒီစစ်တပ်နဲ့ကျွန်တော်တို့ကချင်ဒီကဲအင်းနဲ့ဆိုတော့သူတို့ကမှစစ်ပွဲမဖြစ်နိုင်ဖြစ်ရှိတဲ့အခြေအနေပေါ့အဲ့ဒီချိန်ကျမှအဓိကတော့ပြန်နိုင်ဖို့အလားအလာရှိနေပေါ့အမေတကယ်တကယ်လက်တွေ့မှာကျတော့ IDB တွေတချို့ရွာတွေမှာရှိသေးတယ်ပေါ့အမေဆိုရင်လမ်းမှာချင်းချောက်တာလို့ပါတယ်အဲ့ဒီမျိုးတော့ရှိသေးတယ်ဆိုတော့အမေဆိုတော့ခဏပြောရဲလုံချုံဖြစ်ချရတဲ့အခြေအနေပေါ့နော်အဲ့ဒီအခြေအနေမှာပြန်နိုင်တဲ့အခြေအနေလို့ကျမတို့မြင်နေပေါ့စစ်ပွဲတွေမရှိတဲ့အချိန်မှာပြီးတော့ဒီရဲ့ရက်ရွာတွေမှာခန်းကြီးချထားတဲ့တပ်ခန်းကြီးပေါ့နော်အဲ့ဒါကြီးရုပ်တင်းသွားတဲ့အချိန်မှာပြီးတော့ဒီမိုင်းကိစ္စတွေကိုလုံးဝကိုရှင်းလင်းနေတဲ့အချိန်အနည်းအရှင်းအထည်ပေါ့နော်ဖြစ်နေတယ်ဆိုတော့ပုံပြီးမှသူတို့အတွက်ကစစ်ဒီန်တန်းအတွက်လုံးလို့ရပြီဆိုတဲ့ပုံစံဖြစ်နေပေါ့
ကချင်ဒေသမှာ2011ခုနှစ်တည်းကစာပြီးတကြော့ပြန်ဖြစ်လာတဲ့စစ်ပွဲတွေကြောင့်စစ်ဆောင်ဒုက္ခသည်စခန်း6ခုမှာဒုက္ခသည်ပေါင်း3000ကျော်ဝန်းကျင်ရှိနေပါတယ်ခင်ဗျာ